စကိုင်းတိုင်းရွှေဘိုမြို့အထွက်ကားကြီးဝန်းအနီးနဲ့မူးပေါင်ပေါ်မှာပောက်ကွဲမှုဖြစ်သွားခဲ့တာကြောင့်နှစ်ဦးသေဆုံးပြီးဒေသခံအယောက်20ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒဏ်ရာရသူတွေတဲကစိုးရိမ်ရတဲ့သူတွေလည်းရှိနေတယ်လို့ကုညီကဲဆဲသူတွေကပြောပါတယ်။လူစီကားတဲ့နေရာမှာအခုလိုပောက်ကွဲတာကြောင့်ထိခိုက်ဒဏ်ရာရသူများတယ်လို့လည်းမျက်မြင်တွေကပြောပါရယ်ရွှေဘုံမြို့ကပောက်ကွဲမှုအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးမတ်စုမပြပြပေးပါရှင
်စကိုင်းတိုင်းရွှေဘုံမြို့အထွက်မှာရှိတဲ့စုပေါင်းကားကြီးဝင်းရဲ့အနောက်ဖက်နဲ့ကားဝင်းမြောက်ဖက်မူးပေါင်တရားပေါင်ပေါ်မှာမတ်လ28ရက်နေ့မနက်9နာရီကျော်မှာပောက်ကွဲမှုနှစ်ခုဖြစ်ခဲ့ပါတယ်။အဲ့ဒီပောက်ကွဲမှုတွေအတွင်းမှာနှစ်ဦးသေဆုံးပြီးတော့လမ်းသွားလမ်းလာဒေသခံအမျိုးသား10ဦးနဲ့အမျိုးသမီး10ဦးစုစုပေါင်း20ဦးထိခိုက်ဒဏ်ရာရခဲ့ကြပါတယ်။ဒဏ်ရာရရှိတဲ့သူတွေထဲမှာတော့အသက်မပြည့်သေးတဲ့ကလေးငယ်2ဦးပါဝင်ပါတယ်။အသက်အန္တရာယ်စိုးရိမ်ရတဲ့ဒဏ်ရာရရှိသူက6ဦးရှိတယ်လို့ကုညီကယ်ဆယ်ပေးနေသူတွေကပြောပါတယ်။တေဆုံးဒဏ်ရာရမှုတွေနဲ့ပတ်သက်လို့မြေပြင်မှာကူညီကယ်ဆယ်ပေးနေသူတဦးကအခုလိုပြောပြပါဗျ။အ
ဲ့မှာချီးရိုက်တာကယောက်ျား10ယောက်ကလေး2ယောက်မိန်းမ6ယောက်အထိ20ပါဗျ။ယောက်ကတော့သူ့မမနဲ့ဆုံးတာရှိသေးတယ်မဆုံးပါဘူးဗျ။နောက်တော့6ယောက်ကလည်းသူ့ရင်ရပါတယ်ဗျ။တိုက်ရဲ6ခီးကတိုက်ရဲ6ခီးကမှာလူက18ယောက်ပါ။ဘူးပေါင်းပေးမှာကလုံးကွဲတာကဒိုင်းနာကုံကုံရောကနေပြီးတော့2ယောက်ပါအလုံးစုံ2ပင်ရှိကြပါတယ်
။တေဆုံးသွားတဲ့သူဟာတောင်တင်းကျေးရွာသားဒေသခံတဦးဖြစ်ပါတယ်။စိုးရင်ရတဲ့ကလေးငယ်တဦးနဲ့အမျိုးသား9ဦးကိုရွှေဘိုကနေမန္တလေးစစ်ရုံကိုပို့ဆောင်ကူတာပေးနေတယ်လို့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်။ဒဏ်ရာစိုးရင်ရလို့မန္တလေးအထိပို့ဆောင်ပြီးတော့ကူတာပေးနေတဲ့အထက်ကအသက်9နှစ်အရွယ်ကလေးငယ်တဦးကတော့မန္တလေးစစ်ရုံမှာတေဆုံးသွားတယ်လို့တေဆုံးသွားတဲ့ကလေးငယ်ရဲ့ဆွေမျိုးနှီးဆက်သူတဦးကအတည်ပြုပြောပါတယ်။ရွှေဘိုစုပေါင်းကားဝင်းဟာရွှေဘိုမြို့ရဲ့တောင်ဘက်မှာရှိပြီးတော့မြို့အထက်မူးပေါင်ဘေးမှာရှိတာလည်းဖြစ်ပါတယ်။ပောက်ကွဲခဲ့တဲ့နေရာကတော့လူအသွားအလာများတဲ့နေရာဖြစ်ပြီးတော့လူစီကားတဲ့အခြေအဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။မိုင်းပောက်ကွဲတာကိုကိုယ်တိုင်မြင်သိခဲ့သူတဦးကို VOA ကဆက်သွယ်မေးမြန်းရမှာတော့သူကြုံတွေ့ခဲ့ရတာကိုအခုလိုပြောပြပါတယ်။
တော့မူးတရားပေါ်မှာချင်းပေါ့အဲမိုင်းခဲ့တာချင်းထဲတာရှိတယ်။အဲ့နိမျိုးကွဲသွားတာဘယ်သူကချသွားလဲဆိုတော့တိကျမသိနိုင်ချင်းကနေကွဲတယ်ဆိုတော့သိလိုက်တယ်အတန်ကတော့ချေတယ်အဲ့ဒီညီကြီးပါတူဒီဈေးဝယ်လာတဲ့ဟာကြီးနဲ့အဲ့နားမှာရေးချူပါညာလောက်တဲ့ဈေးတစ်ဖက်ဆိုင်တယ်အားကြီးကတစ်ဖက်ဆိုင်ရှိတယ်အဲ့နားမှာပြည်ရတိုင်းကြီးရှိတယ်သွားလာနေဟာကြီးလည်းအများကြီးလေအဲ့ဆိုမိုင်းကွဲတာနဲ့ဒီလူစုပါနေဆိုကွဲတာအဲ့လိုမျိုးဖြစ်ပုံများပါတယ်ဒီကကြတော့အဲ့နန်းလေးပါတယ်ကျွန်တော်ရှိမှရင်ကအမှုတော်တော်များတယ်
ပောက်ကွဲတဲ့နေရာအနီးမှာစစ်တပ်တပ်ဆွဲထားတာမရှိသလိုပောက်ကွဲချိန်မှာစစ်သားတွေဖျက်ဆီးသွားလာတာမရှိဘူးလို့လည်းဒေသခံတွေကပြောပါတယ်။မိုင်းပောက်ကွဲတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းတစုံတရာထုတ်ပြန်တာမရှိသေးသလိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေဘက်ကလည်းသတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။မတ်လ25ရက်နေ့ကလည်းရွှေဘိုမြို့တက္ကနန်းကျေးရွာနဲ့ဇီရောကျေးရွာအကြားမှာမိုင်းပောက်ကွဲမှုနှစ်ကြိမ်ဖြစ်ခဲ့ပြီးတော့တန်ဃာတော်တပါးပါဝင်ဒေသခံ9ဦးထိခိုက်ဒဏ်ရာရရှိခဲ့ပါသေးတယ်ရှင်။